ုတ်ကဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးကအခုလိုခန့်လိုက်တဲ့ပေါ် NUG အမျိုးသားညီညွတ်ဆိုရရဲ့ဒုတိယနိုင်ငံရဲ့ဝန်ကြီးဦးမိုးစောကထူကြပုံကို
ဒီလိုမျိုးအထူးကိုတရုတ်ခန့်နေဆိုတာဒီအနောက်နိုင်ငံတွေမှာတော့တွေ့ပူးချုပ်ပြီးတော့ပေါ့လေဒါပေမဲ့လို့အခုဒီအာဆီယံနိုင်ငံတနေကလည်းအခုလိုမျိုးအထူးကိုတရုတ်ခန့်နေဆိုတော့ဟိုနည်းနည်းထူးဆန်းနေတာပေါ့အဲ့တော့အထူးသဖြင့်အခုကမ္ဘောဒီးယားနိုင်ငံရဲ့အာဆီယံအထူးကိုတရုတ်ပေါ့လေနိုင်ငံရဲ့ဝန်ကြီးမြန်မာပြည်ကိုတွားရောက်ပြီးတော့ပြန်လာတဲ့နောက်ပိုင်းမှာအခုလိုပြောခန့်အပ်တာကိုသတိထားမိတယ်။အဲနောက်တစ်ခါလဲကျွန်တော်တို့ US ASEAN Summit မတိုင်ခင်မှာခန့်အပ်တာဖြစ်တယ်။အဲတော့ဒီထိုင်းနိုင်ငံအနေနဲ့ကမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုပုံမပြီးတော့တိုးမြင့်လို့ရတယ်။အဲအဲ့ဒီလိုတိုးမြင့်တဲ့အခါမှာလဲဒီ ASEAN ရဲ့ဒီအထူးကိုယ်စားလှယ်ချိုးဖောက်ဆောင်ရွက်ချက်နဲ့ပတ်သက်လို့လဲအားမလို့အားမရဖြစ်တယ်
။အဲဒီတော့ဘာကြောင့်ထိုင်းကအားမလို့အားမရဖြစ်ရပါလဲလို့မေးရမှာထိုင်းနိုင်ငံချီလောင်လောင်ကောင်းတက္ကသိုလ်မှာအရှိတောင်အရှာဆန်ရမဟာဝိဇ္ဇာပွဲယူခဲ့တဲ့ဦးမိုးစောဦးသာဆက်ပြီး
ထိုင်းနိုင်ငံမှာဆိုတော့နေဆက်ကလည်းတော်တော်လေးဆွေးဆွေးလေးလက်ဆက်ဆက်နေတာလည်းဖြစ်တယ်။အခြားသောပေါ့နော်နေဆက်ကွန်တွေကိစ္စရာစစီပွားရေးနဲ့ပတ်သက်ပြီးတော့ဆက်ဆက်မှုတွေလည်းရှိတယ်။အခုဆိုလို့ရှိရင်လည်းဒီထိုင်းနိုင်ငံနေဆက်မှာစီရင်နဲ့ပတ်သက်တဲ့ပြည်ပခါတွေပေါ့တိုက်ပွဲတွေဒါတွေလည်းဖြစ်ပေါ်လာတယ်။နောက်တစ်ခါဒီထိုင်းနေဆက်ကိုတော့မှတချို့ထိခိုက်မှုတွေပေါ့လေဒီမျောက်ဆန်ကြလာတော့ဘာလို့ညာလို့လည်းဖြစ်လာလဲဆိုတဲ့အခါကျတော့ဒီအာဆီယံနိုင်ငံတွေတဲမှာဆိုရင်ထိုင်းနိုင်ငံကမြန်မာအရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဆက်ဆက်ပတ်သက်မှုတွေများတယ်ပေါ့လေအဲ့ဒီအပေါ်မှာလည်းဒါတော့ပို့ပြီးတော့တည်တည်ဝုံဝုံလှုပ်ဆောင်ဖို့တာဝန်ရှိတယ်ဆိုပြီးတော့ယူဆလို့လည်းဒီလိုခန့်အပ်တာလည်းဖြစ်နေပါတယ်ခင
်ဗျာ။ပေါ်လင်းလို့လည်းခင်မင်းသူတွေခေါ်ကြတဲ့အခုအထူးတန်တဲ့ခင်မင်းခဲ့သူဒေါက်တာဖုံဝင်းကလည်း
ဒီလိုခန့်အပ်တာတော့ထူးလဲထူးကြတယ်ကောင်းလဲကောင်းတယ်လို့ထင်ပါတယ်နော်။ဘာဖြစ်လို့လဲဆိုတော့ငကိုတုံးကတော့ဟိုဝင်းကြီးအစင်းနဲ့ကိုပဲဒီပဲကျွန်တော်နိုင်ငံကြားထဲမှာဆက်ဆံရင်ဆက်ဆံတယ်မဆက်ဆံရင်တန်တမာအဆင့်ပေါ်တာမကြီးအဆင့်ပေါ်လေကျွန်တော်ဆက်ဆံကြတာပေါ့အခုကတော့ကျွန်တော်တို့ကကြားထဲကနေဝင်လာပြီးတော့ special envoy ပေါ့လေအထူးကိုယ်စားလှယ်အနေနဲ့ဆက်ဆံမယ်ဆိုတဲ့အခါကျတော့ပို့ပြီးတော့တွက်လက်လာမယ်လို့ကျွန်တော်ထင်တယ်လေပြီးတော့ထိုင်းနဲ့မြန်မာပြည်နဲ့ကလည်းအင်ဂျင်နီယာချင်းကောင်းအနေနဲ့ရက်တည်နေတာကျွန်တော်နှစ်ပေါင်းတော်တော်များခဲ့ပြီပြီးတော့ထိုင်းနဲ့ကျွန်တော်တို့နဲ့ချင်းနေတူတာတွေလည်းအများကြီးရှိတယ်တော့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကတော့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနအကြောင်းကိုမြန်မာနိုင်ငံအကြောင်းကိုသူတို့တော်တော်နားလေတယ်လို့ထင်တယ်လေ။ဒါကြောင့်မလို့အဲ့လိုထိုင်းဘက်ကနေပြီးတော့အထူးကိုယ်စားလှယ်တယောက်ခန့်အပ်ပြီးတော့ကောင်းရကောင်းကျိုးပေါ့လေ။ဆက်ပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်မြန်မာနိုင်ငံအတွက်ကောမြန်မာပြည်သူတွေအတွက်ကောအများကြီးအကျိုးရှိမယ်လို့ထင်ပါတယ်။
အဲ့ဒီတော့ရှေ့ဆက်ဖြစ်လာနေတာကိုမေးရမှာဒုဝန်ကြီးဦးမိုးစောဦးက
မြန်မာနိုင်ငံနဲ့ဆက်ဆံတဲ့အခါမှာဒါသူကြောထားတဲ့ထဲမှာပေါ်တာပေါ့နော်တခြားနိုင်ငံတွေကပုံကိုယ်ရေးဖွဲ့စည်းတွေနဲ့တွေ့တဲ့အခါမှာလည်းတောင်းပေးမယ်လို့ပြောတာတဲ့အခါကျတော့ဟိုတခြားပေါ့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတဲ့အခါကျတော့မြန်မာအရေးနဲ့ပတ်သက်ပြီးဆောင်ရွက်ဖို့အစီအစဉ်ရှိပုံရတယ်လို့တော့သုံးသပ်လို့ရတာပေါ့လေအဲတစ်ဆက်တည်းမှာလည်းဒီ US ASEAN Summit မတိုင်ခင်ကနေဒါဖြစ်တဲ့ကြောင့်ဒီ American နိုင်ငံရဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့လည်းတစုံတရာဆက်ဆံနေမယ်လို့ယူဆရတယ
်ဒေါက်တာဖုံဝင်းကလည်းထိုင်းအထူးတန်ပေါ်လင်းရဲ့ထူးခြားမှုနဲ့ထ ිය ောက်နိုင်ပုံကို
ဟိုမြန်မာပြည်အကြောင်းကိုတည်တည်တကြားတည်တည်ဆတ်ချာတည်တည်သူတယောက်အနေနဲ့ကြွေးတယ်လို့ထင်တယ်။ပြီးတော့မြန်မာပြည်ကသူကြီးတွေနဲ့လည်းသူကဟိုအချင်းချင်းခါခါတွေ့ကူးတဲ့လူအဲမြန်မာပြည်အကြောင်းကိုလည်းသိတယ်။မြန်မာပြည်နဲ့ပတ်သက်တဲ့ပြည်သူလူထုတွေကလူတွေကိုလည်းသူတော်တော်လေးကိုထိတွေ့ဆက်ဆံမှုတဲ့အခါကျတော့ခံအပ်လိုက်တယ်လို့ထင်ပါတယ်။ဒီထိုင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့သဘောတရားကတော့အနောက်နိုင်ငံရဲ့ပုံစံအထူးသဖြင့်အမေရိကန်ရဲ့ပုံစံနဲ့သူကတော်တော်တူတာပေါ့လေသူကတော့လူတိုင်းကိုသူတို့ပုံမှန်လင်းဆက်ဆံတယ်သူတို့လက်ခံတယ်စကားပြောတယ်နားလည်အောင်ကြိုးစားတယ်ဒါတွေကသူတို့နိုင်ငံရဲ့တန်တမာရေးရာကျန်းကျင်မှုလို့ဖြစ်တယ်ဆိုတော့အဲ့ဒီအတိုင်းပဲဒီခုအထူးတန်ကိုယ်စားလှယ်ရလဲလုပ်ခဲ့တာရှိတာပေါ့လေဆိုတော့ကျွန်တော်တို့ဒီပြည်သူလူထုကလည်းဒီမိုကရေစီအင်အားစုတွေအနေနဲ့ကလည်းသူ့ကိုဆက်သွယ်ပြီးတော့ကိုယ့်ရဲ့လူလားချက်တွေကိုယ့်ရဲ့အခက်အခဲတွေကိုရှင်းပြမယ်ဆိုလို့ရှိရင်သူတို့ကတော့နားထောင်ပြီးတော့အကောင်းဆုံးအခြေအနေတစ်ခုကိုဖန်တီးပေးနိုင်မယ်လို့ထင်ပါတယ်။ဆိုတော့ကျွန်တော်တို့ဒီအာဆီယံကိစ္စမှာလည်းအခုမပြေမလည်ဖြစ်နေတဲ့ကိစ္စကိုကြားဝင်ပြီးတော့ပြောပြနိုင်မယ်လို့ထင်တယ်လေ
။တကယ်တော့မြန်မာနိုင်ငံကမတီးမငြိမ်မှုတွေကိုအများဆုံးခံစားလေးရှိတဲ့ထိုင်းနိုင်ငံအနေနဲ့မြန်မာဆက်ရနာတိုင်ပြီးအခြေအနေတွေပေါ်ပို့ဆွေးနွေးလာတာကိုလည်းအခုခံမှုကပြလိုက်တာလို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျ